America in Burmese.
ရှင်လာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ25ရက် VOA American အသံရဲ့တနင်္ဂနွေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကိုသားညဦးနဲ့ဒူတီဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်အပါအဝင်တခြား G7 ဆက်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေနဲ့ပြည်ထောင်နိုင်ငံပါဒီကနေ့တွေ့ဆုံခဲ့ပါတယ်ဟောင်ကောင်မှာတော့အစိုးရဆန့်ကျင်ရေးဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတဲ့ဖြစ်ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကမျိုးရုံပုံးတွေသုံးပြီးတော့လူစုခွဲခဲ့ကြပါတယ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားနယ်ပယ်ပိုင်ဆိုင်မှုအငြင်းပွားနေတဲ့နေရာနောက်မှာတောင်ကိုရီးယားကစီးလေးချင်းမှုတွေကိုဒီနေ့စတင်လိုက်ပါတယ်ဒီလိုနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းဤပြည်မနာဆ iam ရဲ့သတင်းလွှာရီမှာတော့ဒီကနေ့ကြာရောက်တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နှစ်ပြည့်အောင်မေပွဲအခမ်းအနားမှာရိုင်ဂျာဒုက္ခသည်တွေထောင်ထဲချီစုဝေးခဲ့ပြီးတော့တည်ဆုံခဲ့ရသူတွေအတွက်မြေတားပို့ဆူတောင်းခဲ့တယ်လို့နေရရင်ပြန်နိုင်ရေးနဲ့ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုရည်တောင်းဆိုကြပါတယ်
ကျွန်တော်တို့ပြည်ပတ်အတွက်ပြုကြောင်းခဲ့တယ်။အကောင်မကြီးရဲ့လူသားတွေကအင်တာနက်ရှင်ကြရသူတွေတော့မဆီရပါသေးနဲ့လို့ကျွန်တော်ထုတ်ပြန်
ချူတောင်းမဲ့ဦးဆောင်ကျင်းပသူ ARSPH ဥက္ကဋ္ဌဦးမိုဟစ်ပူလာပြောသွားတာပါ။တရင်ပြည်စုံကနောက်ပိုင်းမှနားဆင်ရပါမယ်။ဒီတရင်လော်နဲ့အတူထိုင်းနိုင်ငံတောင်ပိုင်း Renown မြို့မြမစာတင်ကျောင်းကဆရာဆရာမ32ဦးကို Renown အလုပ်သမားနဲ့အလုပ်ကိုင်ရှာဖွေရေးဌာနကအမှုဖွင့်အေးအေးယူထားတဲ့အကြောင်းမော်စကိုမှာကျင်းပမဲ့ရွေးကောက်ပွဲကို American ပြည်ထောင်စုကကြားဝင်ဆွဖက်နေလို့ရုရှားကဆွဆွဲတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကပြောပြပေးပါရှင်
။ American သမ္မတဒေါနယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ပြည်ထောင်နိုင်ငံ Belarus မြို့ကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာဒီကနေ့မနက်မှာမနက်စာအတူဆိုင်အလုပ်လုပ်ခဲ့ကြတာပါဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာကြမ်းမှပြေးစရာမလိုပဲမစ္စတာဂျွန်ဆန်ဟာဝန်ကြီးချုပ်ရာထူးအတွက်လည်းအသင့်တော်ဆုံးသူဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်ဒါ့အပြင်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ဖြစ်နေတာကိုအဆုံးသတ်ဖို့အတွက်မဟာမိတ်တွေဘက်ကသူ့ပေါ်မှာဖိအားပေးတာမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကတော့သမ္မတထရမ့်ကသူ့ကိုချီးကျူးပြောဆိုတဲ့ပုံမှာကျေးဇူးတင်ကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးတက်လာတဲ့ပုံမှာဂုဏ်ယူကြောင်းပြောကြားခဲ့ပေမဲ့ကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်ပြီးသူတို့အနေနဲ့ကုန်သွယ်ရေးစစ်ဖြစ်နေတာထက်အဆင်ပြေပြေဖြစ်စေချင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်သမ္မတထရမ့်ကဒေါ်လေးကိုစိတ်မသက်မသာဖြစ်ခဲ့တဲ့ပုံလဲတွေ့ရပါတယ်။ဗြိတိန်ဘက်ကသူတို့အနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးတဲ့နောက်မှာဗြိတိန်ကုန်ပစ္စည်းတွေကိုအမေရိကန်ဈေးကွက်မှာရောင်းချနိုင်မှုအတွက်အမေရိကန်နဲ့နိုင်ငံခြားကုန်သွယ်ရေးသဘောတူစာချုပ်တစ်ခုကိုချုပ်ဆိုနိုင်မှုအတွက်လဲကြိုးပမ်းနေတာဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။မြောက
်လက်ဘနွန်နိုင်ငံမှာရှိတဲ့ဟစ်စ်ဘူလာရီရဲ့အမားကန်နေပြည်တခုကို Israel drone နှစ်စင်းပြတ်ကျလာခဲ့တယ်လို့ဟစ်စ်ဘူလာဘက်ကပြောလိုက်ပါတယ်။ဟစ်စ်ဘူလာရီရဲ့မီဒီယာရုံးရှိတဲ့အဆောင်အပေါ်ကိုကနအူးတစ်စင်းပြတ်ကျလာတာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ drone ကိုလာရှာပုံရတဲ့နောက်ထပ်တစ်စင်းလည်းပြတ်ကျလာတယ်လို့ဟစ်စ်ဘူလာဘက်ကပြောပါတယ်။သူတို့ကိုပစ်ချလို့ပြက်ကြလာတာမဟုတ်ဘူးလို့ဟစ်စ်ဘူလာရဲ့ပြောခွင့်ရသူမိုဟာမက်အဖစ်က AP သတင်းဌာနကိုပြောပါရယ်။ဒါနဲ့ပတ်သက်ပြီးတော့ Israel ဘက်ကဒုံတရားတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုမျိုး Israel drone နှစ်စင်းပြက်ကြလာတဲ့အပေါ်မှာ Lebanon ဝန်ကြီးချုပ် Saad Hariri ကတော့ဒီဖြစ်ပျက်ဟာ Lebanon အချုပ်အခြာအာဏာကိုကျူးကျော်ချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ပဲဒေသတွင်းတည်ငြိမ်မှုကိုလည်းချင်းချောက်တဲ့လုပ်ရဖြစ်တယ်လို့ဆိုပါရယ်။စနေနေ့နှောင်းပိုင်းတုန်းကတော့ Syria မှာရှိတဲ့ Iran အင်ဇောက်တက်ရဲ့လက်ခွဲတစ်ခုကို Israel ဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတစ်ခုလုပ်ခဲ့တယ်လို့ Israel ကကြေညာပါတယ်။ဒါဟာ Israel အပေါ်မှာ Iran ဘက်က drone နဲ့တိုက်ခိုက်လာနိုင်ခြေကိုဟန့်တားတဲ့သဘောဖြစ်တယ်လို့ဆိုပါတယ်။ Iran ရဲ့ကျူးကျော်ရန်စားမှုတွေကိုတံပြန်ဖို့အတွက်သူတို့တပ်တွေဘက်ကဗက်ပေါင်းစုံဆောင်ရနေတယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။ဒါပေမဲ့လည်း Israel ဒုံးလက်နဲ့အများစုကိုသူတို့ရဲ့ပြစ်မှတ်မရောက်ခင်မှာပဲဖျက်ဆီးပစ်နိုင်ခဲ့တယ်ဆိုပြီးတော့ Syria စစ်တပ်ဘက်ကပြောပါတယ်။အခု Lebanon မှာဖြစ်ခဲ့တာနဲ့ Syria တိုက်ခိုက်မှုကိစ္စဘယ်လိုဆက်နွယ်နေသလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ။
ဆက်ရှင်နဲ့ကြာလာပြီဖြစ်တဲ့အာဖဂန်စစ်ပွဲတွေဆုံးသတ်နိုင်မယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတာလီဘန်သဘုံတွေနဲ့အမေရိကန်တို့ကြားဆွေးနွေးညှိနှိုင်းနေပြီးနောက်ဆုံးသဘောတူညီစာချုပ်တစ်ခုရဖို့ကိုတနင်္ဂနွေနေ့ဒီကနေ့မှာဒီအပြစ်တပ်ဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့တာလီဘန်အဖွဲ့ကပြောပါတယ်နောက်ဖက်ကြံပေးတွေဟာနှစ်နဲ့ချီကြတဲ့ဆွေးနွေးပွဲတွေလုပ်ခဲ့ကြပြီးတော့ဒီတဲကရေးပါလာတဲ့ကိုချိန်မြောက်တွေ့ဆုံဆွေးနွေးပွဲကိုပြီးခဲ့တဲ့ခြားသောရင်းနေ့ကကာတာနိုင်ငံမှာစတင်ခဲ့တာပါအမေရိကန်ဘက်ကငြိမ်းချမ်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ကိုအာဖဂန်မှာမွေးဖွားတဲ့အမေရိကန်တန်ထူးကိုယ်စားလှယ်ဇာမေခါလီဇက်ကဥဆောင်နေတာပါငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အမေရိကန်ဥဆောင်တဲ့နိုင်ငံသားတပ်တွေအာဖဂန်ကပြန်လည်ဆုတ်ခွာသွားရေးနဲ့ပတ်သက်ပြီးတော့အသေးအချက်အချက်လက်တွေကိုနှစ်ဖက်စလုံးကစာချုပ်မှာထပ်မံဖြည့်ဆက်ပြီးတော့ပြည်ဆောင်အောင်လုပ်နေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဗီဒီယိုကိုပြောပါတယ်ဒီထဲမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်တွေဘယ်ဒီသားကနေအရင်ဆုံးဆုတ်ခွာမလဲဆိုတော့ဘယ်အချိန်မှာလုပ်ငန်းတွေပြီးဆုံးမလဲဆိုတဲ့အချက်တွေပါဝင်ကြောင်းသူကပြောပါတယ်ဆွေးနွေးမှုတွေမှာသဘောမတူနိုင်ပဲတစ်ဆုတ်နေတဲ့အကြောင်းအရာတွေမရှိဘူးလို့လည်းမူဂျာဟစ်ကပြောပါတယ်ဒီတော့တွေ့မှာဒီတာလီဘန်ညီနိုင်ရေးအဖွဲ့ဝင်တူကသူတို့ပိုင်မီဒီယာတစ်ခုကနေစနေနေ့မှာဗီဒီယိုသတင်းစကားထုတ်ပြန်ရမှာအမေရိကန်နဲ့သူ့မဟာမိတ်နေတိုအဖွဲ့တို့နောက်ဆုံးမှာဒူးထောက်လာအောင်တာလီဘန်တွေကလှုပ်ဆောင်နိုင်ခဲ့တယ်ဆိုပြီးတော့ပြောဆိုထားပါသေးတယ်နော
်အမေဆုံအမျိုးစိတတော်မီလောင်ကြောင့်မှုတွေကိုညှင်းတက်ဖို့အတွက်ဘရာဇီးနိုင်ငံကသူ့ရဲ့စစ်အင်အားတွေကိုစစ်လေယာဉ်တွေတုံးပြီးတော့စနေနေ့ကတပ်ဖြန့်ချထားလိုက်ပါတယ်အမေဆုံအမျိုးစိတော်မိလောင်ကြွားမှုတွေဟာဒေသဒေါ်လာလုံးကိုပြန့်နှံ့နေပြီးတော့အဲဒီကြောင့်မလို့အစိုးရဆန့်ကျင်ရေးဆန္ဒပြမှုတွေနဲ့နိုင်ငံတကာရဲ့ဝေဖန်မှုတွေလည်းတိုးနေပါတယ်။အခုမိလောင်ကြွားတဲ့နေရာတွေဟာအရင်တုန်းကတော်တော်ပြုံးတိမှုဖြစ်နေတဲ့နေရာတွေဖြစ်ပြီးတော့တကယ်ကိုအမျိုးစိတတော်ကြီးကတော့ထိခိုက်ပျက်စီးမှုမရှိပါဘူးလို့တမရဒီဘိုဆန်နိုရူကနိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုဖြေဖြောက်ပြောဆိုပါတယ်။ဒါပေမဲ့လို့လည်းဒီအမျိုးစိတတော်မိလောင်မှုဟာအခုသတင်းပတ်ပြင်သစ်မှာလုံနေတဲ့ G7 ဆက်မှုထိပ်သီးဆွေးနွေးပွဲအထိကိုရေးပေါ်ဆွေးနွေးစရာတစ်ခုဖြစ်လာပါတယ်။မိလောင်မှုပုံမဆိုးလာစေဖို့အတွက်တပ်ဖွဲ့ဝင်အင်အား4,000ကိုချထားမှဖြစ်ပြီးတော့ဘရာဇီးနိုင်ငံမှာရှိတဲ့ပြည်내6ခုကိုအကူအညီပေးဖို့အတွက်ဆွလွတ်ထားတယ်လို့ဘရာဇီးကာကွယ်ဝင်ကြီးဖာနန်ဒိုအဇဗန်ဒိုကပြောပါတယ်။မိနေတပ်ဖွဲ့အတွက်ရေကာလန်3,000ကျော်တင်ဆောင်နိုင်တဲ့ C-130 Hercules လေးနှစ်ဆင်းကိုလည်းတုံးတော့မယ်ဆိုပြီးတော့ကာကွယ်ဝင်ကြီးကပြောဆိုထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.79kHz 1683ည9.19kHz 1995နဲ့9.25kHz 1765တို့ကနေထုတ်လွှင့်ပေးနေပါရစေ
။ဒီရေကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါရစေ။ဟောင်ကောင်မှာဒီကနေ့ဒီဒီမိုကရေစီရထောက်ခံတဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ယူပုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဒီနေ့ပြုလုပ်တဲ့ဒီအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေတောင်းတချီပါဝင်ခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်မှာဒီမိုးနေ့မှာမိုးရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထိရခိုင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကတော့ဆန္ဒပြတဲ့သူတွေကရဲစခန်းပြင်ပတ်နဲ့ဇေဝဆန္ဒရီနားမှာဝလုံးတွေတာပြီးတပိတ်စခန်းဖွင့်နေတဲ့ဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေကြတာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာထိတိုက်တွေဖြစ်ခဲ့ကြပါတယ်။အနောက်ရောက်အင်ဂျီဝစ်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေကဒုတွေကင်ဆောင်ထားပြီးတော့ရဲတွေကိုလည်းတက်စီထက်ထားတဲ့ပလင်းဘုံတွေဒီခဲတွေနဲ့ပစ်ခဲ့ကြပြီးရဲတပ်ဖွဲ့ဘက်ကတော့နံပါတ်ဒုတ်တွေမျိုးရည်ဘုံတွေတုံးပြီးတော့နေနေကြတာကြောင့်အကြမ်းဖက်တဲ့အထိပါဖြစ်ခဲ့ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူ29ယောက်ကိုမနေ့စနေနေ့ညကဖမ်းဆီးလိုက်တယ်လို့လည်းရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီနိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင်းကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်စားရထားတဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာတာဟာအခုဆိုရင်နှစ်လကျော်လာခဲ့ပြီဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုရာထူးကနေနှုတ်ထွက်ပြီးဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကသူ့ပိုင်နယ်လို့ပြောနေတဲ့ဒီအငင်းပွားနေတဲ့ကျွန်းတန်းအနီးမှာတောင်ကိုရီးယားနိုင်ငံက၂ရက်ကြာဆေးလေ့ကျင့်မှုစတင်ပြုလုပ်ပါတယ်ကိုရီးယားဘက်ကဒေါက်တိုလို့ခေါ်ပြီးတော့ဂျပန်ဘက်ကတက်ကီရှိမာလို့ခေါ်တဲ့အဲဒီကျွန်းစုတွေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံကြားမှာနှစ်တော်ကြာတွေကအငင်းခုန်ဖြစ်နေတာပါဒီကျွန်းစုတွေဟာအစင်လာရဂျပန်ပိုင်နဲ့နေပြီးအစိပ်ပိုင်းဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဌာနဒီအာရှနဲ့ပင်လယ်ရေပြင်ဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ကန်ဂျီကနစူဂီကဒီဂျပန်မှာရှိတဲ့တောင်ကိုရီးယားတန်ယုံကိုစာပေးပို့ခဲ့ပါတယ်တောင်ကိုရီးယားဘက်ကစီးလေးချက်မှုကိုတနင်္ဂနွေနေ့မှာစခဲ့တာဖြစ်ပါတယ်ဂျပန်ရဲ့စီးရီးထောက်လှမ်းမှုအချက်အလက်ဖလှယ်မှုသဘောတူညီချက်ကိုတောင်ကိုရီးယားဘက်ကဖျက်လိုက်ပြီးတော့ရပ်ပိုင်းကြမှာပဲအခုလိုမျိုးစီးရီးလေ့ကျင့်မှုတွေလှုပ်လာတာပါ1910ကနေပြီးတော့1945ခုနှစ်ကြာဂျပန်နိုင်ငံဘက်ကကိုရီးယားကျွန်းဆက်ကိုသိမ်းပိုက်ထားတဲ့အချိန်တုန်းကဂျပန်ကကျူးလွန်ခဲ့တာတွေပေါ်မှာနိုင်ငံခြားတင်းမာမှုတွေကအဲ့ဒီကရှိတာပါအထူးသဖြင့်အဲ့ ကိုလိုနီပြုထားတဲ့ကာလအတွင်းဂျပန်ကနေပြီးတော့ကိုရီးယားနိုင်ငံတွေကိုလိန်ကျွန်ပြုတာတွေအတင်းအလုပ်စီခိုင်းတာတွေပေါ်မှာဘလူးပြန်ပြီးတော့ကုစားပေးမလဲရောပေးမလဲဆိုတာကနေပြီးတော့တင်းမာမှုတွေပြန်ဖြစ်ခဲ့ရပါတယ်ဂျပန်တောင်ကိုရီးယားနှစ်နိုင်ငံပုံမှန်ဆက်ဆံရေးထူထောင်ခဲ့တဲ့1965ခုနှစ်သဘောတူညီချက်အရဒီပြဿနာတွေကိုဖြေရှင်းပြီးသားဖြစ်တယ်လို့ဂျပန်ကတော့ပြောဆိုနေပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံပရီယာတီဟာနုပြည်နယ်မှာတရုတ်ရေတပ်အထွတ်အခြေစိုက်စခန်းတစ်ခုတည်ဆောက်ဖို့ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ဆောင်ရွက်နေကြတယ်လို့ American Indo-Pacific ကုလသမဂ္ဂဌာနအကြီးအကဲတာဝန်ရှိသူတို့ကဩဂတ်လ15ရက်နေ့မှာ TV ပြောလိုက်ပါတယ်ကမ္ဘောဒီးယားဘက်ကထိုင်းပင်လယ်ကွေ့တွင်ပင်လယ်ပြင်ကိုတရုတ်ကိုအသုံးပြုခွင့်ပေးမှာဖြစ်ကြောင်းဤရမ်မီဒက်စ်ခံမှာနောက်နေ့20ဆောက်ရေးဆမယ်လို့လည်းအမေရိကန်ကြီးတဲ့ဗိုလ်မှူးချုပ်ဂျိုအယ်ဘီဘာဝါကဒေသရင်းသတင်းတောက်တွေကိုအတည်ပြုပြောဆိုခဲ့ပါတယ်။ရီယမ်မာတရုတ်ဆိုးရကရည်တဲ့အခြေစိုက်စခန်းတစ်ခုလုပ်မယ်ဆိုတဲ့သတင်းချက်လက်တွေရထားတယ်လို့အမေရိကန်ရဲ့ Indo-Pacific ကုလသမဂ္ဂဌာနရဲ့မဟာဗျူဟာစီမံကိန်းနဲ့ဥပဒေရေးရာဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဘာဝါကပြောတာပါ။ဗိုလ်မှူးချုပ်ဘာဝါရဲ့ပြောဆိုချက်အပေါ်မှာအမေရိကန်စစ်ထဏာချုပ်ပန်တဂွန်အရာရှိတွေကတော့တစုံတရာမှတ်ချက်မပေးခဲ့ပါဘူး။ကမ္ဘောဒီးယားမှာတရုတ်စစ်တပ်ရဲ့ချဲ့ထွင်မှုစီစဉ်တာဟာဆိုရင်အမေရိကန်နဲ့ဒေသတွင်းကမဟာမိတ်တွေအတွက်အစိုးရမှုကြီးတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးချုပ်ဘာဝါကပြောပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါ။VOA ကခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲထည့်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာရီကိုတင်ဆက်ပေးပါမယ်။ဒီကနေ့ကြားရတဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်နှစ်ပြည့်အောင်မေပွင်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်နောက်ဆက်တွဲနေနေရှင်းလင်းမှုတွေအတွင်းမှာတည်ဆုံခဲ့ရသူတွေအတွက်ရိုဟင်ဂျာဒုက္ခသည်တွေထောင်ချီဆူဝေးခဲ့ပြီးမေတ္တာပို့ဆုတောင်းခဲ့ကြသလိုနေရရင်ပြန်နိုင်ရင်းနဲ့ဆုံးရှုံးနှိမ့်နာမှုတွေအတွက်တရားမျှတမှုရရေးတောင်းဆိုလိုက်ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကနေဆက်ရဲစခင်စခန်းတွေနဲ့လုံခြုံရေးခြေစိုက်စခန်း30ကို ARSC အကြမ်းဖက်အဖွဲ့ကလူအားသုံးတပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေသားဆောင်တပ်တွေကလုံခြုံရေးအထူးအစီအမံတွေနဲ့တပ်ရဲအားတိုးချပြီးနေမြေရှင်းလင်းခဲ့ပါတယ်။ဒီလိုမျိုးနေမြေရှင်းလင်းမှုတွေကြားထဲမှာတော့ဒေသခံတွေအထူးသဖြင့်မွတ်စလင်တွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်လာနေပြီးဒေသတွေမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုတိမ့်နဲ့ချီထွက်ပြေးသွားကြရတယ်လို့ဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ဒီကနေ့ကြာရောက်တဲ့နှစ်ပြည့်နှစ်ပတ်လည်နေ့အောင်မေပွဲခန်းနာကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုဘလောက်ဒုက္ခသည်စခန်းအမှတ်၄မှာရိုဟင်ဂျာအတိုင်းဝိုင်းငြိမ်းချမ်းရေးနဲ့လူခွင့်ရေးဦးဆောင်ကြိုးပမ်းနေတဲ့အဖွဲ့ ARSPH ကဦးဆောင်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေစုဝေးတောင်းဆိုခဲ့ကြတာပါ။ဒီကနေ့ကျင်းပတဲ့အောင်မေပွဲခန်းနာမှာတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ကော့ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကခုလိုပြောပြပါတယ
်။ဒီနေ့အကောရနစနာရန်ဒီဒီနေ့ဆိုင်ဒီစီတော့ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဘောက်ဘောက်ကဒေသရူဟင်ဂျာဒုက္ခသည်စခန်းပေါင်းစင်မှာတနည်းအားဖြင့်ပြီးတော့ကိုတုဖာလောင်ခွင်ဖိုးမှာကျွန်တော်အားလုံးတနည်းအားလူပေါင်း၄သိန်းကျော်၅သိန်းကျော်လောက်ရှိပြီးတော့ကုဖောင်းဘွေအကာနာကြီးပါခဲ့တယ်။နောက်အောင်မွေဘွေအကာနာလည်းဒီလိုကျတဲ့ဘုရားမြတ်အောင်ရရှိရတဲ့ဥပစီရည်ရချက်ရှိပါလို့
ကဘာသူဘာသားတွေတို့လိုအဖြစ်ဆုံးမကြုံရပါစေနဲ့လို့ဆုတောင်းတယ်လို့တည်ဆုံးခဲ့ရသူတွေညီညာပါကြောင်းလည်းမြေတာပို့ဆုတောင်းပါတယ်လို့အောက်မေဘွယ်ဆုတောင်းပွဲဦးဆောင်ခြင်းမသူ ARSPH အဖွဲ့ရဲ့ဥက္ကဋ္ဌဦးမူဟိဘူလာကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကပြောရတဲ့ဒီကြောင့်ပဲဘာသာမဖြစ်ရင်လူကဒီကအင်တာဗျူးကြောင့်ကျွန်တော်ဒါမှမရှိရပါစေနဲ့လို့ကျွန်တော်ဆုတောင်းပေးတဲ့ပါခင်ဗျာကျွန်တော်ဆုံးဆုံးသွားတဲ့လူတွေကိုမြေတံပုံကိုနော်ရောက်တော့ပါသေးရောက်နိုင်ပါသေးဒီအစီအစံပေါ့ဒီမှာရှဲခဲ့တဲ့မျိုးမိသားစုတွေများလဲအလားရှိနေတော့ကတို့ဘေးကဝါဝါကနေတော့လာဦးပြေတနာတော်မူတာအစီအစံတဲ့ကျွန်တော်စူတောင်းပေးခဲ့တယ်ကပ္ပါစုတွေလဲအလားတူအကဲကဲမျိုးတွေဒီနိစ္စမျိုးတွေမရှင်ရဘူးအောင်ကျွန်တော်အလားရှိနေတော့ကနေစူတောင်းဒီတပ်ပစာတော့ပါခင်ဗျာ
ဒီနှစ်နှစ်ပြည့်အောင်မွေဝဲဆူထောင်းပွဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေက Talk to X ဆိုတဲ့ Going Home Campaign ကနေတဆင့်မိမိတို့ရဲ့နေရာရေးဘေးကင်းလုံခြုံစိတ်ချစွာပြန်နိုင်ရေးနေရာပြန်ခဲ့မယ်ဆိုရင်အခြေခံလူခွေးရေးနဲ့နိုင်ငံသားခွင့်ရေးတွေအပြည့်အဝရအောင်ကုလသမဂ္ဂနိုင်ငံတကာနဲ့မြန်မာဘင်္ဂလားနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုကြောင်း ARSPH ကဥက္ကဋ္ဌကပြောပါတယ
်အဲ့ဒီဆူထောင်းပွဲဒီကနောက်ပိုင်းမှာသူတို့နေရာပြန်လာတဲ့အခြေအနေကိုမြန်မာနိုင်ငံအနာဂတ်ပြည်သူများနဲ့ပြည်ထောင်စုပြည်လျော်ပြည်ရှင်းတော့မယ် နိုင်ငံတကာလည်းအပက်ပက်ကနေပုံကြည့်ပါဆိုပြီးတော့ဝိုင်းဝန်းပြီးတော့တောင်းဆိုကြတယ်ကုလူတွေကအင်ဂျင်စင်နေကြပြီလူတွေကတော်တော်လေးကုနယ်ရဲ့ကုလုံးနေကြပြီအဲ့ဒါကြောင့်မလို့ကုနယ်ရဲ့ကိုဒီလိုပြန်ကြမလဲဆိုပြီးတော့အခုဂိုးဂိုးကြံပြင်းမှာကျွန်တော်ကမမဆရာကရှင်မွေးပြဿနာကိုသဘေဘတာနေတော့မပြေမချင်းဒီဟာဆက်ပြီးတော့ပြပေးပါဆိုပြီးတော့တကယ်ကိုတုံ့ပြန်ကြတယ်မမနိုင်ငံကိုလည်းဦးမိသားစုလူသဘောထားပြီးတော့လာပြီးတော့ဝိုင်းဝန်းရှင်းပြပေးကြကြအောင်ဆိုပြီးတော့မမဆရာကိုလည်းအောင်ဆိုတာရခင်ဗျာ
ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပေါ်မှာလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ကုလနဲ့တကယ်တကာကတောင်းဆိုနေတယ်လို့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်းဆောင်တွေကိုဒီဖြစ်ရတဲ့ပတ်သက်ပြီးတန်ခတ်အရေးယူပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာရုပ်ကိုပြန်လာရေးစီစဉ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်ဒါပေမဲ့လို့ဒုက္ခသည်တွေပြန်လက်ခံဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကဒုတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဒုက္ခသည်တွေနေရာပြန်ရေးဟာသူတို့ဆန္ဒအတိုင်းပဲဖြစ်ရမယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကတိပေးနေပါတယ်ဒါပေမဲ့လက်ရှိအနေထားမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကလုံခြုံစိတ်ချရတဲ့အနေထားမဖြစ်သေးဘူးလို့ထောက်ပြနေကြပါတယ်ရှင
်မဆုမုံဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့နားဆင်ကြမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ရနောင်းဌာနမြန်မာစာတင်ကျောင်းကဆရာဆရာမ31ယောက်ကိုနိုင်ငံသားလူသမားတွေအနေနဲ့စာတင်ကြားခွင့်မရှိတဲ့အတွက်အာဏာပိုင်တွေကဩဂုတ်လ24ရက်နေ့ကဖမ်းဆီးခဲ့ပြီးတော့ရနောင်းအလုသမားနဲ့အလုကန်ရှာဖွေဌာနကအမှုဖွင့်အရေးယူထားပါတယ်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကမြန်မာရွှေပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်စာတင်ကြားနေတဲ့ရနောင်းဌာနမြန်မာရွှေပြောင်းစာတင်ကျောင်းကဆရာဆရာမ32ဦးကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့တာပါတရားဝင်မှတ်ပုံတင်ထားခြင်းမရှိသလိုထိုင်းနိုင်ငံရဲ့ပညာရေးဝန်ကြီးဌာနရဲ့လက်အောက်ခံ Migrant Learning Center အဖြစ်အတိမတ်ပြုခံရတဲ့ကြောင့်မဟုတ်တာကြောင့်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
သူတို့ကအဲ့ဒီအခုပြောနေတဲ့အားလုံးကတော့32ဦးလို့ပြောတယ်ဆရာဆရာမဆရာမကများတာပေါ့အဖွဲ့အစည်းကဝင်ထမ်းတာပေါ့လေအနာပေါင်းဆောင်ကစစ်ချက်ပါတယ်ရေချက်ကလည်းပါတယ်ပြီးတဲ့အခါကျတော့ငုနာပြောတဲ့သဝတိကံပါတယ်ပြီးတဟဟန်ပါတယ်ဒီလုံမလုံမချပ်ပြီးပေါ့ဒါပေမဲ့အခုဆွဲတာတော့အဓိကလုံမလုံမချပ်ခွေရရနေပြီးသူ့ရဲ့ဟောကြပေါ့ဟိုဆရာဝင်အလုပ်လုပ်ခွင့်မရဘဲနဲ့ဒီလုပ်ကိုလုပ်နေတယ်ဆိုပြီးတော့ဒါနဲ့ဖမ်းတာပေါ့ဒါကသူတို့လည်းကြာခံတာပြီးသားပဲအရင်တော့လည်းအမပတ်တိမှာလည်းတန်းဖြစ်တာပဲလေ
ကျောင်းမှာစာတင်ကြားနေတဲ့ဆရာဆရာမတွေဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ကနေရနောင်းဘက်ကိုကူးလို့ရတဲ့နယ်စပ်ချက်ကျော်လက်မှတ်တွေကိုကင်ဆောင်ထားကြသူများဖြစ်တယ်လို့လည်းဆိုပါတယ
်ဒါကဥပ္ပအဖိတ်ဥပ္ပပိတ်တဲ့ကျောင်းဆိုစနေနေ့ဖွင့်တယ်စနေနေ့ကျောင်းနေရကျွန်တော်တို့ဒီဘက်မှာအဲဒီအဖိတ်ဥပ္ပမဟုတ်စနေနေ့ဆိုရင်ဟိုပိတ်တာပေါ့နော်အဲ့တော့မနေ့ကစာတင်အလုံးပေါင်းဝင်ဖြစ်တာဟုတ်ဘော်ရာပတ်စီနေလာကြတာအများကြီးပေါ့ဒါပေမဲ့ခိုင်ထဲမှာ CI ဓမ္မနဲ့ပါတယ်လို့ကြားတာပဲကျွန်တော်တို့ကအထောက်ထားဒါတင်ငန်းကတင်တာပေါ့နော်လောစဲ
ရေနောင်းဌာနီကျောင်းမှာကျောင်းသားကျောင်းသူပေါင်း1500ခန့်တက်ရောက်ပညာသင်ကြားနေတာဖြစ်ပြီးကျောင်းဖွင့်ထားတာဟာ15နှစ်ထက်မနည်းရှိနေပြီလို့ဆိုပါတယ်ဒီကျောင်းကိုတော့မြမဖုံးတော်ကြီးတစ်ပါးဖြစ်တဲ့မြင်းညံဆရာတော်ကတာဝန်ယူဖွင့်လှစ်ခဲ့ပြီးရေနောင်းကထိုင်းဖုံးတော်ကြီးကျောင်း3ကျောင်းကဆရာတော်ကြီးများကဝိုင်းဝန်းကူညီပြီးဖွင့်လှစ်ထားတာဖြစ်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ဒါပေမဲ့တရားဝင်မှတ်ပုံတင်ထားခြင်းမရှိဘဲနားလည်မှုနဲ့သာဖွင့်ထားတဲ့ကျောင်းဖြစ်တယ်လို့လည်းဆိုပါတယ်ထိုင်းတောင်ပိုင်းရဲ့မြမကလေးအများဆုံးတက်ရောက်တင် जा နေတဲ့စာတင်ကျောင်းလည်းဖြစ်ပါတယ်ဒီကျောင်းဟာမြမတင်ရိုးနဲ့အထက်တန်းထိပညာတင် जा ပြနေတာဖြစ်ပြီးအထက်တန်းကိုတော့ကော့တောင်းဘက်မှာတွားရောက်ဖြေဆိုနိုင်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဆယ်တန်းအစိုးရစစ်ဆံမှုပွဲကိုအဲ့ဒီကျောင်းကကျောင်းသားတချို့ဟာမြောက်ရီမြို့ဘက်မှာလာရောက်ဖြေဆိုခဲ့ပါတယ်ဖမ်းဆီးခံရတဲ့ဆရာဆရာမတွေကိုတော့ရနောင်းအလုပ်သမားနဲ့အလုပ်ကန်ရှာဖွေဌာနကအမှုဖွင့်အရေးယူထားတာဖြစ်တဲ့အတွက်မြမတန်ရိုးရဲ့အကူအညီကိုယူပြီးဆရာဆရာမတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကပြောဆိုခဲ့ပါတယ်ရှင
်မမ်အိမသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ်သတင်းလွှာမှာတော့မော်စကိုမှာကျင်းပတော့မယ့်ရွေးကောက်ပွဲတွေကိုအမေရိကန်ပြည်ထောင်စုကကြားဝင်ဆွဖက်နေပြီးတော့လူစုလူဝေးနဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာအောင်တွေးထိုးလှုံ့ဆော်နေတယ်လို့ရုရှားနိုင်ငံရေးသမားတွေကဆွဆွေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဆွဆွေးချက်ကိုညှင်းဆိုပါတယ်။စက်တင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပြည်ပကဆွဖက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကော်မတီတစ်ရပ်ကိုလည်းရုရှားပါလီမန်ကဖွဲ့စည်းလိုက်ပါတယ်။ယူလီယာဆက်ချန်ကိုရဲ့သတင်းလာကိုမတ်ဆူမွန်ကပြောပြပေးပါရှင်။
အာကူကိုင်အာ
မော်စကိုမှာမကြာခင်ကဖြစ်ပွားခဲ့တဲ့လူမှုဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုကနောက်ကွယ်ကကြိုးကင်ခဲ့တဲ့ဆိုပြီးရုရှားပါလီမန်ကဆွဆွဲပါတယ်အားလျက်ကပြန်လာတဲ့ရုရှားလွှတ်တော်အမတ်တွေပြီးခဲ့တဲ့တနင်္လာနေ့ကအထူးအစည်းအဝေးတည့်ရက်ကျင်းပပါတယ်စက်တင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲတွေမတိုင်ခင်အနောက်နိုင်ငံတွေကဆန္ဒပြပွဲတွေပေါ်လာအောင်တွေးထိုးနေတဲ့အကြောင်းရုရှားအောက်လွှတ်တော်ဥက္ကဋ္ဌဗီယာချာလ်ဆာလ်ဗက်ဗိုလိုဒင်ကပြောဆိုပါတယ်။
ဒီကစားစ်ဟိုတကူစင်းနစ်နော်နိရှာစ်စ်စတရနီနာစတရနဂူဆူဒါရ်စ်ကဒါ issue ရ
ာဇလမျိုးနိုင်ငံခြားတိုင်းပြည်တစ်ခုရဲ့ယူသွတ်တဲ့စစ်ဖက်မှုမျိုးဆန္ဒပြပွဲတွေပါပါဝင်ကြဖို့အမေရိကန်နိုင်ငံခြားရေးဥကြီးဌာနနဲ့တခြားအစိုးရသတင်းဌာနတွေကတရားမဝင်လှုပ်ဆောင်နေပါတယ်။ဒါမျိုးတွေလက်မခံပါဘူ
း။ပြည်ပစစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးဖို့ရုရှားပါလီမန်ကကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်။မော်စကိုမြူနစ်စပယ်ရွေးကောက်ပွဲမှာတော့အတိုက်ခံတွေပါဝင်ခွင့်ပိတ်ပင်ထားတဲ့အတွက်ဇူလိုင်လအတွင်းကနေစပြီးဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာပါရုရှားကွန်မြူနီပါတီခေါင်းဆောင်ဂန်နာဒီဇူကာနော့ဖ်ကဆန္ဒပြပွဲတွေကျင်းပဖို့စီရင်တဲ့သူတွေကိုပြည်ပကတန်းနဲ့ချီတဲ့ငွေတွေထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ
်ယောဂီဂျုံနဆိုင်တဲ့အမေရိကန်စကောပါဆိုလ်စ်
ဒီဆန္ဒပြပွဲတွေကိုဘယ်လိုဇူးကန်ဆောင်ဆောင်ရလဲဆိုတာအမေရိကန်တန်ယုံနှစ်ခုရဲ့ website ကိုကျွန်တော်တွေ့ပါတယ်။ယင်းကဂျဂိုစလိုဗေးကီးယား၊ရူမေးနီးယားနဲ့ယူဂိုစလားဗီးယားမှာသူတို့ဒီလိုမျိုးနောက်ွယ်ကဂျူးကန်ခဲ့တာတွေကိုလည်းသတိရမိပါတယ
်။ဆန္ဒပြပွဲကျင်းပတဲ့နေရာတွေရဲ့မြေပုံကိုအမေရိကန်တန်ယုံကထုတ်ပြန်ခဲ့တာကြောင့်ရုရှားအရာရှိတွေကဝေဖန်ပြစ်တင်ခဲ့ပါတယ်။အမေရိကန်တန်ယုံဘက်ကတော့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကိုရှောင်နိုင်ဖို့လုံခြုံရေးအရာပုံမှန်လုံရိုးလုံစင်မြေပုံကိုထုတ်ပြန်ခဲ့တာလို့ဆိုပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုပြန်ပြောတာလို့လေလာသူတချို့ကမြင်ပါတယ်။သတင်းတော်တဦးဖြစ်တဲ့ Sajid Parkomenko ကအခုလိုပြောပါတယ်
။ Vetrum jest ещё некоторые объяснения. А, окей.Вы нас, значит, там говорите, что мы вмешиваемся.
Да, тогда я ចង់ делать там. Russian နိုင်ငံကြီးမှာဒီလိုပြောတာမျိုးတွေကအယိုးဆွဲနေတယ်စင်လာလို့ဖြစ်နေပါလေ။တခြားသူတွေကလုံလို့သူတို့ကပြန်ပြီးတော့တုံ့ပြန်ရပါတယ်ဆိုတာမျိုးအငြင်းစင်ကြီးပေးနေကြတာပါ
။ Russian ဆိုရသတင်းဌာနတွေအပေါ်မှာစီးမြင်တင်းကြပ်ရေးဌာနအကြီးအကဲကဆန္ဒပြပွဲတွေအကြောင်းရေးသားချက်တွေကိုကန့်တတ်ဖို့ Google ကိုတောင်းဆိုခဲ့ပြီး YouTube ဗီဒီယိုတွေကနေထပ်ဆင့်ဖြန့်တာဓာတ်ရိုက်ထုတ်လွှင့်တာတွေကိုလည်းပိတ်ပင်ပေးဖို့တောင်းဆိုခဲ့ပါတယ်။သတင်းတော့ Sajid Parkomenko ကတော့လွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်ပိတ်ပင်တာတွေကိုထပ်တိုးလာမယ်လို့ခန့်မှန်းပါတယ
်။ Я бы назвал политическим мародёрством. Когда пользуясь
ситуацией. ဟုတ်တယ်တင်းကြပ်တာတွေဒိုးလာနေပါတယ်။ဆွတ်ဖက်လို့ဆိုပြီးအခြေအနေကိုအသုံးချလာနေပါတယ်။
ဒီဘက်ကနေကြိုးကင်ဆွတ်ဖက်နေတယ်ဆိုတဲ့ကိစ္စစုံစမ်းစစ်ဆေးရေးပထမဆုံးရုရှားလွှတ်တော်အစည်းအဝေးကိုတော့ဩဂုတ်လကုန်မှာကျင်းပမှာဖြစ်ပါတယ်ရှင
်
မက်ဆီမွန်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်အင်ဒိုနီးရှားနိုင်ငံအရှိဂျာဗာပြည်နယ်ကရွာတရွာမှာလေသမားတွေလေလုပ်ကိုမလုပ်တော့ဘဲနဲ့ပြန်သုံးနိုင်မယ့်အမိုက်တွေရွေးချယ်တဲ့အလုပ်ကိုလုပ်နေကြပါတယ်ကောက်ပေးသင့်တဲ့ထွက်တဲ့အချိန်မှာငွေပေါ်တာမဟုတ်ပဲလက်ငင်းဝင်ငွေရတာကြောင့်အမှိုက်ရွေးတဲ့အလုပ်ကိုလည်းလုပ်သူတွေပြောင်းလုပ်တာပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတော့အနောက်နိုင်ငံတွေကအမှိုက်တွေအင်ဒိုနီးရှားမှာလာပြီးတော့စွန့်ပစ်နေလို့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ပြောပါတယ် Writer သတင်းတပုတ်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါရှင်
အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဗာပြည်နယ်ပန်ကန်းရွာကအရင်စပါးဆိုင်တဲ့နေရာတွေမှာအခုအမှိုက်ပုံတွေဖြစ်နေပါဗျ။မြေဩဇာကောင်းတဲ့မြေတွေပေါ်မှာရွာကန်တွေကအမှိုက်တွေကိုလာပစ်ခွင့်ပြုနေတာကြောင့်တနေ့တနေ့အမှိုက်လာဆွတ်ပစ်တဲ့အမှိုက်ကားကြီးတွေမနှဲပါဘူး။အရင်စပါးဆိုင်တောင်သူတွေကလည်းအမှိုက်ကားတွေလာပစ်သွားတဲ့အမှိုက်တွေကပြန်သုံးနိုင်မယ့်အမှိုက်တွေကိုရွေးချယ်အမှိုက်ကောက်တဲ့အလုပ်ကိုလုပ်နေကြပါဗျ။အခုဆိုရင်ရွာကန်လူဦးရေ60ရာခိုင်နှုန်းကျော်လောက်ဒီအလုပ်ကိုလုပ်နေကြတာပါ
။ Dulunya saya berkebun, sekarang saya memilah sampah. Hasilnya lebih banyak memilah sampah.
ကျွန်မအရင်ကတော့လဲလုပ်ပါတယ်။အခုတော့အမှိုက်ကောက်တဲ့အလုပ်ကိုပြောင်းလုပ်နေပါတယ်။အမှိုက်ကောက်တာကလဲလုပ်တာတဲ့ဝင်ငွေပိုရလို့ပါ။လဲဆိုင်ရင်ငွေပေါအောင်3လဆောင်းရပါတယ်။အမှိုက်ကောက်တဲ့အလုပ်ကတစ်ရက်နှစ်ရက်ဒါမှမဟုတ်တစ်ပတ်လောက်အတွင်းမှာဝင်ငွေရနိုင်ပါတယ်။
ပေအမိုက်တွေပြန်သုံးနိုင်မလဲဆိုတာကိုရွေးရင်းနဲ့လဲသူမကြီး CT မိုင်းမန်နာပြောပြနေတာပါသူတို့လိုအမိုက်ကောက်တဲ့အလုပ်ကိုလုပ်ကြသူတွေအနေနဲ့တစ်ပတ်ကိုပြန်မြ9ဒေါ်လာကနေ14ဒေါ်လာနဲ့ညီမျှတဲ့ဝင်ငွေရကြပါတယ်အမိုက်တွေများရင်ဒေါ်လာ35ဒေါ်လာလောက်အထိကိုဝင်ငွေရှာနိုင်ကြပါတယ
်မလဲဆမ်ပါလို့ငွန်ကန်တို့စကဝန်သို့စောကဆိုင်ကဒီပြေတော့ငန်းကန်ဝင်းတန်ဘွန်နေနေက
ိအမိုက်ကောက်ရင်ဒီနေ့ကိုရူပီယာ4000 5000လောက်ရပါတယ်ဒီလေခွင်းနေမှာကောက်ဆိုင်ရင်3လတစ်ချိန်မှာရိတ်သိမ်းရတော့အဲ့လိုမှဝင်ငွေရတာပါဒါကြောင့်မလို့အမိုက်ကောက်တဲ့အလုပ်ကိုလုပ်ရင်နေ့စဉ်30စီရပါတယ်ဓာတ်မြေဩဇာဝယ်စီတဲ့စုနိုင်ပါတယ်
အမိုက်တွေအလောက်ကနေဝင်ဝေရှာနေတဲ့လေသူမာကြီးမတ်ဘာနာဖြစ်ပါတယ်။ကုန်ချမ်းဖြစ်ပြန်တောင်းလို့ရတဲ့နိုင်ငံသားကအမိုက်တွေကိုမဝယ်တော့ဘူးလို့တရုတ်အစိုးရကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီအမိုက်တွေကိုဘယ်လိုလုံးလဲဆိုတဲ့ပြဿနာစပေါ်ခဲ့တာပါ။နိုင်ငံသားကအမိုက်တွေကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ဆိုပြီးအမိုက်တင်သွင်းမှုကိုတရုတ်ကရပ်ခဲ့တာကြောင့်တရုတ်
ကျွန်တော်တို့ကတော့ဒီအမှိုက်ကောက်တဲ့အလုပ်ကိုပြောင်းလဲနေပါတယ်အမှိုက်တက်တာတွေပေါ်မှာစက်ကူအမှိုက်လိုနာမည်တက်ထားပေမဲ့စက်ကူတွေမကပလတ်စတစ်နဲ့တခြားအမှိုက်တွေလည်းပါတယ်လို့ထောက်ပြပြီးပတ်ဝန်းကျင်ထိန်းသိမ်းသူတွေကန့်ကွက်နေကြပါတယ်
ကျန်တဲ့ဒီတပ်ကရကံပရောကာနာကိတရပန်စုအပပငိရမ်အတော့ပညုံဘန်းစမ်ပတ်တပစကဒွတ်စလာချီနာကဘာမာတီယုပီးရင်အမိုက်ဒုတိယအများဆုံးထွက်လို့အမိုက်နိုင်ငံလို့တောင်ပြောခံရရတာပါအင်ဒိုနီးရှားမှာအစကတည်းကအမိုက်တွေများနေတာအခုတော့အမေရိကန်ကလာပြီးသူတို့အမိုက်တွေလာထပ်ပစ်နေကြပါတယ်အင်ဒိုနီးရှားကိုအမေရိကန်ကဂရုမစိုက်ဘူးဆိုတာပြနေတာပါကျုပ်ဝိုင်းနယ်လည်းမငြင်းညွတ်ပါဘူးနှစ်နိုင်ငံဆက်ဆံရ Thai, Vietnam, Peru, Indonesia, and Philippines. We have လူဦးရေတန်ပေါင်း260လောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံထဲမှာအရင်ကအမှိုက်ပြဿနာကိုမနေ့ဖြေရှင်းနေရချိန်မှာနိုင်ငံသားကထားရောက်လာတဲ့အမှိုက်တွေကြောင့်ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အန္တရာယ်ထပ်တိုးမှဆိုရင်းစရာဖြစ်ပါတယ်ဒါပေမဲ့ဘန်ကန်ရွာကရွာသူရွာသားတွေကတော့သဘာဝပတ်ဝန်းကျင်အရေးထက်နေတူဝဝန်ရေးပြဿနာဖြေရှင်းဖို့ကပိုပြီးအရေးကြီးတယ်လို့ပြောနေကြပါတယ်
ဆုမြတ်ပါပါရှင်ဒီကရင်ညနေပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတွေတောင်းခြင်းနဲ့ဆိုရင်
အခုဆက်ပြီးတော့ဒီနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရရန်နိုင်ငံကပြောပြပေးပါရှင်။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ပြည်သူနိုင်ငံပြည်ရွှေစုမျိုးကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။ ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာဘရက်ဂျစ်လို့ခေါ်တဲ့ရောပါသမဂ္ဂကနေဗြိတိန်နောက်ထပ်မဲ့ကိစ္စနဲ့ပတ်သက်ပြီးဘာကျမ်းမှာပေးစရာမလိုပဲမစ္စတာဂျွန်ဆန်ဟာဝန်ကြီးချုပ်တာဝန်အတွက်လည်းအသင့်တော်ဆုံးသူဖြစ်တယ်ဆိုပြီးတော့ကျွန်တော်ထရမ့်ကပြောပါတယ်။ဒါပြင်ကျွန်တော်ထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကနေဒါဝန်ကြီးချုပ်ဂျက်စတင်ထရ ဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ drone ကိုလာရှာပုံရတဲ့နောက်ထပ်ဒဇင်းနဲ့ပြတ်ကျလာတယ်လို့ Hezbollah အဖွဲ့ကပြောပါတယ်သူတို့ကိုပစ်ချလို့ပြကြခဲ့တာမဟုတ်ဘူးလို့လည်းဟစ်ဘိုလာပြောခွင့်ရသူမိုဟာမက်အဖစ်ကအေဘီသတင်းဌာနကိုပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အစ္စရေးဘက်ကသုံးတရားတုံ့ပြန်တာတော့မရှိသေးပါဘူး။ဟောင်ကောင်မှာဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှထိတိုက်တွေတွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံသွင်းပြီးတော့နှိမ်နှင်းခဲ့ပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်ခဲ့တဲ့အစိုးရဆက်ညီဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေတောင်းတဲ့ချီပါဝင်ခဲ့ပြီးတော့ဒီမိုးရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးတွေကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူ29ယောက်ကိုမနေ့စနေနေ့ညကဖမ်းဆီးလိုက်တယ်လို့လည်း Reuters သတင်းကဖော်ပြထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Zubel Tayeb ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ Radio အစီအစဉ်ပြပြချင်း Intel S17 နဲ့ Mia 3 Jodu ဆလောင်းတွေကနေထုတ်လွှင့်ပေးမယ်။ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာတစ်ခါပြန်ဆုံအောင်ပါရှင်။ကျမများပြန်ဆင်အောင်ပါ။
This program has come to you from the Voice of America, Washington.
And